ဒီနေ့တနင်္ဂနွေနေ့မှာနိုင်ငံအတွက်ရေးပါတယ်ပြည်သူဆန္ဒခံယူပွဲကျင်းပဖို့မဲယုံတွေကိုဖွင့်လှစ်ခဲ့ပါတယ်။ဒရီပြည်သူတွေအနေနဲ့ဥရောပရဲ့ငွေကြေးအကူအညီရဖို့ချိုးချံချွေတိုင်အစီအစဉ်တွေကိုထောက်ခံမလား။ဒါမှမဟုတ်ဥရောပငွေကြေးသုံးစွဲတဲ့ယူရိုဇုန်ကနေထုတ်ပေးခံရနိုင်တဲ့စွန့်စားမှုကိုရင်ဆိုင်ပြီးဥရောပတမန်ကရဲ့တောင်းဆိုချက်တွေကိုညှင်းပယ်မလားဆိုတာတိတိကျကျမသိ ားတဲ့အခြေအနေမျိုးမရှိဘူးလို့တွက်ဆကြပါလေ။ဝန်ကြီးချုပ်လက်ဆစ်စီပရက်စ်ကတော့အသုံးစိတ်ဖြတ်တောက်ပြီးအခွန်တိုးကောင်းတဲ့အချက်တွေပါတဲ့ခြေတားရေးစီစဉ်ကိုမဲဆန္ဒရှင်တွေလက်မခံကြဖို့တိုက်ထွန်းထားပါလေ။ကန့်ကွက်မဲကသာဂရိနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်ဗန္ဒားရေးဝန်ကြီးတွေနဲ့ညှိနှိုင်းရမှာပိုကောင်းတဲ့အနေအထားကိုပေးနိုင်လိမ့်မယ်လို့ဝန်ကြီးချုပ်စီပရက်စ်ကပြောပါလေ။ကိုယ့်ကျင်မာကိုဖန်တီးဖို့ဆုံးဖြတ်ချက်ခိုင်မာတဲ့ပြည်သူလူထုစန္ဒကိုဘယ်သူကမှလည်းလျူရှုလို့မရဘူးလို့တနင်္ဂနွေနေ့စန္ဒမဲပေးပွဲမဲထက်ပေးပြီးဂရိဝန်ကြီးချုပ်ကပြောဆိုခဲ့ပါလေ။အစောပိုင်းကဥရောပသမဂ္ဂတောင်းဆိုချက်တွေကြောင့်အလုတ်ကိုင်းတွေရောလူမှုအဆင့်တန်းတွေကိုပါထိခိုက်ခဲ့တဲ့ဒဏ်ကိုသူတို့ခံစားခဲ့ရတယ်လို့ဂရိပြည်သူအများစုနဲ့ဝန်ကြီးချုပ်စီပရက်စ်တို့ကပြောဆိုနေရလည်းဖြစ်ပါလေ။ဂရိပြည်သူတွေမဲပေးရမှာ၆လံပြီးဥရောပသမဂ္ဂကအကြမ်းဖက်မှုလုပ်တယ်ဆိုတဲ့ဆွဆွဲချက်ကိုဂရိဗန္ဒားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့ခြေတားရေးစီစဉ်ကိုထောက်ခံသူတွေကတော့ဥရောပသမဂ္ဂရဲ့လက်ထက်မှာအနာဂတ်ရှိနေပြီးဂရိနိုင်ငံအတွက်ရွေးစရာလမ်းမရှိဘူးလို့ရှုမြင်ကြပါတယ်။ယူရိုဇုန်ကထောက်ခံရရင်ဂရိအနေနဲ့အရင်ကသုံးခဲ့တဲ့ငွေကြေးစနစ်ကိုပြန်သုံးရမှာဖြစ်ပြီးအဲ့ဒီဂရိငွေကြေးကိုတခြားနိုင်ငံတွေကလက်ခံသုံးစွဲဖို့ညှင်းပယ်နိုင်ခြင်းရှိပါတယ်။မဲဆန္ဒခံယူပွဲမလုပ်ခင်သတင်းပတ်တင်းမှာဂရိနိုင်ငံမှာ ATM ငွေထုတ်ဆက်တွေငွေပြတ်ပြီးငွေထုတ်သူတွေအကန့်အသတ်နဲ့ထုတ်ယူရတဲ့အပြင်ဈေးတွေမှာလည်းအခြေခံစားကုန်တွေပြတ်လတ်ခဲ့ပါတယ်။ကုန်တိုးလောင်းသူတွေကလည်းကုန်ဘိုးငွေမချေနိုင်မတိကျလို့နောက်ထပ်ကုန်မလောင်ရေးတဲ့အခြေအနေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကဥရောပဗန္ဒားရေးဝန်ကြီးတွေကဂရိစီးပွားရေးအကြက်တဲကိုကူညီဖို့ညှင်းဆန်ခဲ့လို့ဂရိနိုင်ငံကနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကိုဒေါ်လာ 1.8 ဘီလီယံပြန်မဆက်နိုင်မယ်ကြေညာခဲ့ပါတယ်။ဂရိနိုင်ငံကမြေရှင်တွေရဲ့ကျွန်းသပွဲအနစ်နာခံစရာတွေအလုံးကိုခံစားခဲ့ရတယ်လို့ပြောဆိုနေတဲ့အချိန်ထဲမှာဂရိအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ညှင်းဆန်ခဲ့တယ်လို့ဥရောပသမဂ္ဂကဆွဆွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်ရှင်။